ဦးတော်နာမည်ကကနေဒါမှာလေနှစ်ပေါင်း30ကျော်လောက်ရှိပြီလို့ကြားတယ
်38နှစ်ရှိပြီ
အော်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီမှာလုပ်နေတဲ့အဖွဲ့အစည်းရောဘယ်အဖွဲ့အစည်းလဲ
ဒီမှာကတော့ Burma Canadian Association of Ontario လို့ဖြစ်ပါတယ်အဲ့ဒီမှာအမှုဆောင်အနေနဲ့အမြဲတမ်းထမ်းဆောင်ပါတယ်ဒီ Burma Canadian တင်းအပြီလို့ပေါ်ပေါက်လာတဲ့ဆိုတော့88အရေးခင်းမှာတာပြီးတော့ထောင်လိုက်တာ
ကနေဒါအစိုးရရောအခုဒီမြန်မာပြည်ကနေရောက်လာတဲ့ refugee တွေပဲဖြစ်ဖြစ်ပေါ့နော်နောက်တစ်ခါဒီမှာခိုးလုံဝဲတောင်းတဲ့လူတွေပဲဖြစ်ဖြစ်ဘယ်လိုထောက်ပံ့ကူညီပေးလဲခင်ဗျာပညာရေးကျန်းမာရေးအစအစပေါ့
ကနေဒါနိုင်ငံကတော့တခြားနိုင်ငံနဲ့ဆိုင်တော့ကျွန်တော်တို့တော့တော်တော်လေးတော့ကုန်ယူဖို့ကောင်းပါတယ်ဘာလို့ဆိုတော့လူမျိုးရေးပိုင်းမှာကနေဒါကတော့တော်တော်လေးကိုတတ်နိုင်တယ်ပြီးစောင့်ရပေးပါတယ်ဒုက္ခတွေရှောက်လိုက်တဲ့နေရာစပြီးတော့အစိုးရကသူတို့ကိုထောက်ပံ့ချေးပေးထားတယ်စာဝတ်နေရေးညကြောင်းတက်လို့ရတယ်အလုပ်လုပ်ခွင့်လည်းရတယ်ပြီးတော့အိမ်ငှားခါတွေပါတယ်ကျမ်းမာရေးတို့အကုန်လုံးလူတွေတိတ်မရှိအောင်စောင့်ရှောက်ပေးပါတယ
်။အော်ဟုတ်ကဲ့။အကျန်းအဖင်အဲ့လားဆိုလို့ပေါ့နော်။ဒီလူတယောက်အတွက်တလောက်စုကဘယ်လောက်ထောက်ပံ့ပေးလဲ
။အကျန်းအဖင်ကနေဒါစုကနေပြီးမှဒုက္ခတွေစခန်းနေပြီးတော့ခေါ်လာတဲ့ UNHCR ကနေလာတဲ့ဟာတွေ။အဲ့ဒီဟာကြတော့တို့က immigration ကတန်ရိုက်ပေးတယ်။တယောက်ဆိုရင်တော့1000နီးပါးလောက်ပေးပါတယ်။အဲ့တော့အိမ်တော်ကအများကြီးများတယ်လို့တို့ကထပ်ပြီးတော့ပေးတယ်။စောင့်နေလာတဲ့ဒုက္ခတွေကြတော့တို့နိုင်ငံတကာလာတဲ့ဒုက္ခတွေအတိုင်းပဲ social welfare ဆိုပြီးတော့အဲ့ဒါကိုရှောက်လို့ရတယ်။အဲ့ဒါကတော့သူတို့ရဲ့စာဝတ်နေရေးအတွက်တစ်လကို930နီးပါးလောက်ပေးပါတယ်။အဲ့ဒီအပြင်စေဘဝကထောက်ပံ့ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။ဘလောက်ကြာကြာထိပေးလဲ
။အစိုးရခေါ်လာတဲ့ဒုက္ခတွေတွေကြတော့တစ်နှစ်ကိုပေးတယ်။တစ်နှစ်အတွင်းမှာသူတို့ကိုပေးရုံနဲ့မဟုတ်ဘူး။သူတို့ကိုကူညီပေးတယ်အလုပ်ပဲလို့ရှာမလဲ။အင်္ဂလိပ်စကားတွေတတ်အောင်ဆိုပြီးတော့အင်္ဂလိပ်စာသင်တယ်။အဲ့ဒါကိုသင်ဖို့အတွက်အချင်းပေးပါတယ်။တချို့ကျမကြီးလူတွေနဲ့လူတွေကြတော့သူတို့ကကျမကြီးကိုကူတာပေးတယ်။ကျွန်တော်အားရှက်ကလာတဲ့လူတွေတော်တော်များများကဒီ TB တို့ပါတော့အနည်းနဲ့များတော့သူတို့ကရှိခဲ့တယ်အဲ့ဒါတွေကိုသူတို့ကတရားကိုပေးပါတယ်အဲ့ဒါတွေအကုန်လုံးပြီးမှကိုယ့်ဟာကိုယ်ရည်တည်နိုင်အောင်သူတို့ကစူးစမ်းပေးပါတယ
်အလုတ်ကင်တွေကရောအဆင်ပြေကြလား
အလုတ်ကင်ကတော့ဒီမှာကတော့လုံနိုင်မယ်ဆိုလို့ရှိရင်တော့ရှိပါတယ်ကိုယ်လူချင်းနဲ့ကိုယ်ရင်တော့လုတ်ခဲ့တဲ့လုပ်ငန်းကိုယ်တက်ခဲ့တဲ့ပညာအတိုင်းရရှိနေဆိုရင်တော့အဲ့ဒါတော့ကြောင်းတက်မှာရအောင်
အဲ့တော့နောက်တစ်ခုကကနေဒါနိုင်ငံသားတွေအနေနဲ့ဆက်ဆံရေးကဘယ်လိုမျိုးပုံစံမျိုးတွေ့ရလဲဒီမြန်မာဒုက္ခသည်တွေကို
ကနေဒါကဒီ multicultural နိုင်ငံဖြစ်တယ်သူလည်းမြန်မာနိုင်ငံလိုပဲဟာလာလူမျိုးပေါင်းစုံကဘာအရရကလာတဲ့ပုံကိုယ်တွေအနေတီထောင်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်နားလည်မှုကရှိပြီးသားပြောမယ်ဆိုလို့ရှိရင်တော့အများအားဖြင့်တော့ကြီးကြီးပြင်းနဲ့လက်ခံပဲကူညီပေးပါတယ်တချို့လည်းစကားမတတ်တဲ့အတွက်ကြောင့်အခက်အခဲရှိတာပေါ့ပြီးတော့အထူးသဖြင့်တောထမ်းမှာနေပေါင်းများစွာနေလာခဲ့တဲ့ဒုက္ခတွေတွေသူတို့ရဲ့သားသမီးတွေကတစ်ခါချက်ချင်းသူတို့ဒီစနစ်ကိုသူကလက်ခံဖို့ခက်ရင်းတယ်ကျွန်တော်တို့ကြုံခဲ့တဲ့ကချင်ကော်မလေးတယောက်ဆိုရင်ကဲမှာကကြောက်လွန်းအောင်ပြောဘဲမှမထွက်ရဲဘူးအိမ်မှာပဲမိဘကသူ့ကိုဘဲမှမပေးထားအပြင်ထွက်ရင်တော့ကြာအန္တရာယ်ရှိတဲ့အသက်ခံမယ်မတင်းချင်းခံမယ်စသဖြင့်ဒီစိတ်ကဆွဲကရှိနေတဲ့ခါကျမိဘလောကနဲ့ဆက်ဆံတဲ့နေရာမှာအင်မနာမကုတ်ကုတ်ကိုအရန်ထင်းကျော်တကကြောင်းရနေပြီးတော့သူတို့ကိုကူညီပေးတော့သူတို့ကိုဒီခက်ခဲကိုကျော်လွန်အောင်ဆိုတော့ဒီအဲ့လိုအချိန်မှာလဲကျွန်တော်တို့ဒီ community အတိုင်းဝန်ကတွားပြီးတော့သူတို့ကို community support ဆိုတာလုပ်ပေးရတယ
်ဟုတ်ကဲ့နောက်တစ်ခုကပေါ့နော်ဒီမှာလဲကိုကိုရပါသားတွေခြားထဲမှာရောဘလို့အခြေအနေတွေ့ရလဲဆက်ဆံရေးရ
ဆက်ဆံရေးရတော့အခုတူတည်တဲ့ပြဿနာဘာမှမမြင်ပါဘူးဘာသာမတူပေမဲ့ဘုရားဘာသာကြောင်းမှာဘုရားပွဲရှိတဲ့အလူပွဲရှိတဲ့ဆိုရင်လဲခရစ်ယာန်တွေရောမွတ်စလင်ရောအောင်းလာတော့ပဲဒါမဲ့စိတ်မကောင်းတာအခုနည်းနည်းဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးနဲ့ပတ်သက်ပြီးဒီလိုမဖြစ်တင်တာတွေကိုဂေါဒဟာတာတွေနည်းနည်းကြားပြီးတော့တချို့တလေတော့နည်းနည်းရှိနေတယ်လို့ပြောမှာပါဆက်ဆံရရှိနေဆိုတော့ तू ကမွတ်စလင်ဖြစ်နေဆိုတော့ तू ကဒီတော့မှာသူများသူ့ကိုတမျိုးများမျက်နှာကြည့်မလားတချို့ကြတော့လဲ Facebook ကနေပြီးတော့ဟိုပြောဒီပြောနေကြတော့ကိုယ်ပဲပြောတယ်လို့လို့သူ့ပဲပြောတယ်လို့အဲ့လိုရတော့ကျွန်တော်တို့အဲ့ဒါမြင်တော့စိတ်မချမ်းသာပါဘူးပြီးခဲ့တဲ့နှစ်ပတ်ကဒီမှာမြန်မာနိုင်ငံကလာတဲ့တိုင်းရင်းသားပေါင်းစုံရဲ့တွေးစီညီညွတ်ရေးကိုဖော်ပြဖို့အတွက်အဲဒီရမုံငွေရှာတဲ့ပွဲတပွဲကိုကျင်းပခဲ့တယ်တော်တော်လေးအောင်မြင်တယ်ဒီမှာရှိတဲ့ကချင်ချင်းကရင်ရခိုင်မွန်ရှမ်းအားလုံးလိုပူပူပေါင်းပေါင်းပြီးတော့ပျော်ပျော်ပါပါလုပ်ခဲ့တယ်အဲ့ဒါကိုအိမ်မနာမအားတက်ရကောင်းပါလား
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးတော်
ရပ်